အင်္ဂလန်နိုင်ငံကလီယူနိုက်တက်ဘောလုံးအသင်းဟာနောက်လာထဲမှာမြန်မာနိုင်ငံကိုသွားပြီးတော့မြန်မာလူရေးစင်အသင်းနဲ့အထူးခြေစမ်းပွဲကစားဖို့ရှိနေပါတယ်။ဒီခီးစဉ်ဟာလူခွန်ရေးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံကိုသွားမဲ့ခီးစဉ်ဖြစ်နေလို့ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
။အခုလာမယ့်မေလ9ရက်နဲ့17ရက်နေ့တွေမှာမြန်မာနိုင်ငံက MNL All-Star အသင်းမြန်မာလူရေးစင်အသင်းတို့နဲ့အင်္ဂလန်ကလာတဲ့လီဂျ်ယူနိုက်တက်ဘောလုံးအသင်းတို့ချစ်ကြည်အနေနဲ့အထူးခြေစမ်းပွဲတွေကိုကစားသွားဖို့စီစဉ်ထားတဲ့အကြောင်းလီဂျ်ယူနိုက်တက်အသင်းကမနေ့တုန်းကပဲကြေညာခဲ့ပါတယ
် Yang on the Mandalay where Leeds will be playing they're playing an all-star team and the Myanmar national team as well
Yang on the Mandalay တို့ရဲ့မှာလီဂ်အသင်းကမြန်မာလူရေးစင်အသင်းအနေနဲ့ကစားသွားကြဖို့ရှိပြီးတော့ဒီနေရာတွေကကျွန်တော်တို့အသင်းအတွက်လုံခြုံစိတ်ချတဲ့နေရာတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းမှုတွေရှိနေတဲ့ဆိုတော့ဆွဆွဲပြောဆိုမှုတွေထွက်နေတာတနည်းတော့ရှိနေပါပြီဒီလိုဖြစ်ရတဲ့ရှိနေတဲ့နေရာကိုမသွားဖို့လဲဗြိတိန်ဆိုကအကြံပေးချက်ထုတ်ထားတာရှိပါတယ်ကျွန်တော်တို့ကလည်းအဲ့နေရာတွေကိုသွားမှာမဟုတ်ပါဘူးလို့လီယူနိုက်တက်အသင်းရဲ့ပြန်ကြားရေးအဖွဲ့ဝင်ဂျိုးမီဝစ်ကနေပြီးတော့ပြောသွားခဲ့တာပါရန်ကုန်မြို့တူနာအားကစားကွင်းမှာမေလ9ရက်နေ့ကြာလို့ရှိရင်လီယူနိုက်တက်နဲ့ MNL All-Star တို့ကစားကြမှာဖြစ်ပြီးမေလ17ရက်နေ့ကျရင်တော့မန္တလေးမြို့ကမန္တလာသီရိအားကစားကွင်းမှာမြန်မာလက်ရွေးစင်အသင်းနဲ့ကစားကြဖို့ရှိပါတယ်ဒီစီဇန်ကိုဖြစ်မြောက်ရေးအေယာဝတီဘဏ်ကနေပြီးတော့ကမကထပြုလုပ်ခဲ့တာပါဘာကြောင့်အခုလိုစီစဉ်ရတဲ့ဆိုတာနဲ့ပတ်သက်ပြီးအေယာဝတီဘဏ်ရဲ့အုပ်ချုပ်မှုဒါရိုက်တာဦးမြင့်စောကရန်ကုန်မှာမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ဆိုရင်ကျွန်တော်တို့ပါဝင်ချင်မှရှိတဲ့နိုင်ငံတွေကဒီနိုင်ငံကရှိတဲ့ option နဲ့ club တွေခေါ်ပြီးတော့ကစားနေတာတွေတွေ့ရတယ်ကြားရတယ်ပေါ့နော်။ဆိုတော့မြန်မာနိုင်ငံမှာအဲ့လိုခေါ်ပြီးတော့ကစားလို့ရောမရဘူးလား။မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်နိုင်ငံကိုစားပြုဘောလုံးတွေနဲ့ကစားရင်ရောဘာဖြစ်မလဲပေါ့နော်။ဆိုတော့အဲ့လိုစဉ်းစားပြီးတော့ကျောင်းလာဆိုရင်ပြောနေပါတယ်ကျွန်တော်ဒီလိုနေနေကျွန်တော်တို့စကားဆက်မိပါတယ်ဒီစီရင်တဲ့နေရာလေဒါနဲ့ပတ်သက်လို့ဆိုတော့ဟိုစီစဉ်နေဆိုတော့အချိန်ကာလအတူတင်းမှာပေါ့ဒီစီစဉ်လို့ရပါတယ်ဘလို့မလဲသူအရက်ကြီးဆိုတော့ဒီအရက်ကြီးမှာလည်းဒီလောက်မှာလည်းကျွန်တော်တို့ဒုတိယဘက်မှာလည်းစီစဉ်လို့ရရင်တော့ဆောင်ရွက်နိုင်ပါတယ်ဆိုတဲ့အတွက်ကျွန်တော်တို့ကအဲ့ဒီစာလေးကိုကျွန်တော်တို့လုပ်ဖြားခြင်းဖြစ်ပါတယ
်အာဆီယံဒေသအတွင်းမှာဒီနေ့တွင်းချင်းပတ်ဖို့ရှိတဲ့နိုင်ငံတကာဘောလုံးပွဲစဉ်တွေမှာမြန်မာလက်ရွေးစင်ဘောလုံးအသင်းအနံ့ရအောင်ရည်ရွယ်ပြီးတော့အခုလိုနိုင်ငံတကာအသင်းတွေနဲ့တွဲပြီးတော့ကစားတဲ့အခွင့်အလမ်းတွေကိုဖန်တီးတဲ့အကြောင်းမြန်မာဘောလုံးအဖွဲ့ချုပ်ရဲ့ထွေထွေတွင်းရင်မှုဥကိုကိုသိန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အင်္ဂလန်ကလီဂျ်ယူနိုက်တက်အသင်းမြန်မာပြည်ကိုသွားပြီးတော့ကစားမဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကသတင်းမီဒီယာတွေမှာဝေဖန်မှုတွေရှိနေတဲ့အကြောင်းလီဂ်အသင်းရဲ့ပြန်ကြားရေးအဖွဲ့ဝင်တစ်ဦးဖြစ်တဲ့ Baron Cross ကရှင်းပြပါတယ
်
မေးမြန်းမှုတွေကတော်တော်များများထွက်ပေါ်နေတာပါဘာကြောင့်လီအသင်းကဒီလိုတော့ရတဲ့ဟိုကနိုင်ငံရေးအခြေအနေတွေကဒီလောက်နာမည်ကြီးနေတဲ့ကြားကဗြိတိန်နိုင်ငံရဲ့အဓိကဘောလုံးအသင်းတစ်ခုမြန်မာပြည်ကိုသွားမယ်ဆိုတာဟာမြန်မာပြည်တဲကိုခီးစရီပို့ပြီးတော့သွားစီလိမ့်မယ်မြန်မာပြည်အတွက်ဝင်ငွေပိုကောင်းစေလိမ့်မယ်စသဖြင့်ပြောဆိုမှုတွေရှိနေတာပါကျွန်တော်တို့ကနိုင်ငံရေးပါတီမဟုတ်ပါဘူးအခုခီးစဉ်ကလည်းနိုင်ငံရေးခီးစဉ်တစ်ခုမဟုတ်ပါဘူးကျွန်တော်တို့ကဟိုမှာခြေစမ်းပွဲတွေကံမှာပါတင်နန်းတွေပေးမှာပါ
အခုခီးစဉ်ကိုစီစဉ်တဲ့အေယာဝတီဘန်ဆိုတာဟာစီးပွားရေးလုပ်ငန်းရှင်ဦးစောစောပိုင်တာပါမြန်မာစစ်စိုးရလက်ထက်တုန်းကစစ်ဘိုလ်ချုပ်တွေနဲ့နီးစပ်ပတ်သက်ခဲ့သူဖြစ်လို့အမေရိကန်ပြည်ထောင်စုကအမည်မဲစီးရင်တွန်းခံခဲ့ရသူလည်းဖြစ်ပါတယ်။အခုတော့သူကဒေါအောင်ဆန်းစုကြည်နဲ့နီးစပ်နေသူတူဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့သူတွေပြန်လာတဲ့အခါမှာနေထိုင်နိုင်ရေးဆောက်လုပ်မှုတွေအတွက်မြန်မာစစ်စိုးရကိုအလူငွေတွေအများဆုံးပေးတဲ့ထဲမှာဥဇော်ဇော်ကတူအပါဝင်ဖြစ်ပါတယ်။လီယူနိုက်တက်အသင်းရဲ့ပိုင်ရှင်အင်ဒရီယာရော်ဒရီဇာနီကလည်းအရှိတောင်အာရှမှာရှိတဲ့အားကစားဆိုင်ရာသတင်းမီဒီယာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ထားတဲ့သူပါလီအသင်းရဲ့ညွန်ကြားမှု Angus Skinner ကလည်းမြန်မာနိုင်ငံဟာအရှိတောင်အရှမှာအမြန်ဆုံးကြီးထွားလာနေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးဘောလုံးအားကစားကိုလည်းအထူးခုံမင်းတဲ့အတွက်ဒီနိုင်ငံကဘောလုံးလောကသားတွေရဲ့တိုးတက်လိုမှုတွေကိုလီယူနိုက်တက်အသင်းအနေနဲ့လိုလိုလားလားအားပေးနိုင်မှာဖြစ်တဲ့အကြောင်းအခုခီးစဉ်ကြောင့်လီအသင်းဟာပြိတ္တအသစ်တွေနဲ့တွေ့ဆုံနိုင်မှာဖြစ်ပြီးလာမယ့်နှစ်တွေအတွင်း Premier League ဘောလုံးပွဲစဉ်တွေမှာလီယူနိုက်တက်ကကစားတဲ့အခါမြန်မာပြည်သက်တည်းရဲ့အားပေးမှုတွေရလာနိုင်မှုလဲမျှော်လင့်ရတယ်လို့ဆိုပါတယ်ဗြိတိန်ခြေစိုက် Amnesty International နိုင်ငံကလူငယ်ချမ်းသာ့ခွင့်အဖွဲ့ရဲ့ညွန်ကြားမှု Kate Allen ကတော့ League United အသင်းမြန်မာပြည်ကိုသွားမဲ့ကိစ္စဟာမသင့်တော်တဲ့ကိစ္စဖြစ်ပြီးသူတို့ရဲ့မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဖို့ဒီအသင်းမှာတာဝန်ရှိတယ်လို့ကြေညာချက်ထုတ်ထားပါတယ် League United အသင်းရဲ့မြန်မာပြည်မှာကစားမဲ့ပွဲစဉ်တွေအတွက်ကွင်းဝင်ကြီးတွေကိုတော့ကျငွေ4000 3000နဲ့ 2000 တက်မှတ်ထားပါတယ်လီဂျ်ယူနိုက်တက်အသင်းဟာမေလ9ရက်နေ့ကြာလို့ရှိရင်မန်ချက်စတာမြို့ကနေပြီးတော့ရန်ကုန်ကိုထွက်ခွာလာတော့မှာပါ